So we talked about the what the State Department is doing on Myanmar.
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကဘာလုပ်နေတယ်ဆိုတာကျွန်တော်တို့ပြောခဲ့ပါတယ်။ American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ဒဏ်ခတ်အရေးယူမှုတွေပြန်ပြီးချမှတ်တယ်လို့ယူဆပါသလား
? No, I don't think so. I sanctions, economic sanctions particularly hurt poor people.
ကျွန်တော်တော့အဲ့ဒီလိုမထင်ပါဘူး။ဒဏ်ခတ်အရေးယူမှုအထူးသဖြင့်စီးပွားရေးဒဏ်ခတ်မှုဟာဆင်းရဲသားလူတို့ကိုအထူးသဖြင့်ထိခိုက်စေပါတယ်။ကျွန်တော်ဟာမြန်မာလူတို့ကိုတိတ်ကိုချစ်ခင်ပါတယ်။သူတို့မှာတာဝန်ရှိတယ်လို့ကျွန်တော်မယူဆပါဘူး။အချိန်တကွမှာစစ်ဘက်ကတချို့ပေါ်ပြစ်မှတ်ထားအရေးယူတာမျိုးလုပ်ချင်လဲလို့ပေါ့။ဒါပေမဲ့နိုင်ငံတကာအသိုင်းအဝိုင်းဟာဒီအချိန်မှာဒေါ်အောင်ဆန်းစုကြည်ကိုကြောခိုင်းပစ်လိုက်တဲ့လို့ကျွန်တော်မယူဆပါဘူး။ဒီအချိန်နေဆက်ဖြစ်နေရင်တခုခုတော့လုပ်ရပါမယ်။အဖြေကတော့ထိတွေ့ဆက်ဆံတာပါပဲ။အနောက်နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ထိစပ်တင်ပြီးသူ့အနေနဲ့လည်းအလားတူလုပ်တင်ပါတယ်အခင်အကျင်းတစ်ခုခုရှိလာအောင်လုပ်တင်ပါတယ်တင်းမာမှုလျော့ပေါင်းအောင်လုပ်ပြီးလက်ရှိမှာဒုက္ခခံစားနေရတဲ့ဒီဒုက္ခတွေတွေဂုံတိတ်ခါရှိလူသားဆန်စွာပြုမှုဆက်ဆံခံရတယ်လို့ခံစားရစေမဲ့နိလန့်တွေကိုရှာဖွေရမှာပ
ါ Right and I hope this is not too personal but do you feel like you could still have the relationship with Aung San Suu Kyi
to reach back အခုမေကွန်ကတိတ်ကြီးပုံကိုရေးမဆန်လွန်းဘူးလို့ကျမယူဆပါရယ်။ဒေါန်ဆန်းစုကြည်နဲ့ပြန်ပြီးထိဆက်ဖို့ရာဆက်ဆံရေးရှိနေနိုင်အောင်မယ်လို့ယူဆပါသလား
။ Well, I'd be prepared to be helpful, but right now no. She's probably furious at me.
တောက်ကိုပြစီဖို့ကျွန်တော်ပြင်ဆင်ထားမှာပါ။ဒါပေမဲ့လောလောဆယ်တော့မဟုတ်ပါဘူး။သူကကျွန်တော်ကိုဒေါသထွက်နေနိုင်ပါတယ်။ဒါကအချိန်အတော်ကြာရှိနေဦးမှာပါ။ကျွန်တော်ဗီဇာလျှောက်ကြည့်ဖို့ကြိုးစားမှာမဟုတ်ပါဘူး။ဒီနိုင်ငံကိုကျွန်တော်ချစ်ပါတယ်။ဒီနိုင်ငံနဲ့ပတ်သက်လို့သူနဲ့ပတ်သက်လို့ကျွန်တော်အများကြီးပတ်သက်လှုပ်ဆောင်ထားတာပါကျွန်တော်ဖောင်ဒေးရှင်းလုပ်ငန်းတွေလည်းအများကြီးရှိထားပါတယ်တန်တမန်ဒူးအနေနဲ့ကျွန်တော်ရဲ့လှုပ်ဆောင်မှုပါဒါပေမဲ့လောလောဆယ်မှာတော့မရှိတော့ပါဘူးပြန်ပြီးပြည်လဲဖို့အခြေအနေကြီးတစ်ခုရှိရမယ်လို့ကျွန်တော်ထင်ပါတယ်အမြဲတမ်းလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့ကျွန်တော်နားလဲပါတယ်ကျွန်တော်လှုပ်လိုက်တာကအသေးအဖွဲပါသူ့ရဲ့မိတ်ဆွေတွေတောင်မှကြောခိုင်းနေကြတာပါမိတ်ဆွေတယောက်စီကနေပွင့်လင်းတဲ့အကြံဉာဏ်မျိုးသူရရပါမယ်အဲ့ဒီလိုအကြံဉာဏ်ယူဖို့အဆင်သင့်မဖြစ်ဘူးဆိုရင်အဲ့ဒါဟာသူ့အတွက်ရောမြန်မာနိုင်ငံအတွက်ပါစိုးရွားတဲ့ကိစ္စဖြစ်သွားပါလိမ့်မယ်